မီရဲပင်လယ်အတွင်းကအကြီးဆုံးကျွန်းဖြစ်တဲ့ဆစ်စလီကျွန်းမှာဒီကနေ့တောက်ကြနေ့စတင်ကျင်းပမယ်ဆက်မှုထိပ်သီး9နိုင်ငံရဲ့အစည်းအဝေးအတွင်းအကြမ်းဖက်မှုနဲ့မြောက်ကိုရီးယားအရေးယာဆွေးနွေးစရာအကြောင်းအရာတွေထဲမှာထိဆုံးကရှိနေလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်မြောက်ကိုရီးယားရဲ့ပြဿနာကိုဖြေရှင်းဖို့တေချာပေါက်ဆွေးနွေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှိနေချိန်သမ္မတထရမ့်ကအခုလိုပြောတာပါ G7 ထိပ်သီးအစည်းအဝေးပွဲအတွင်းအကြမ်းဖက်မှုတံမြန်နှိမ်နှင်းရေးနဲ့ပတ်သက်ပြီးအဓိကဆွေးနွေးရမှာဖြစ်ပေမယ့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်ပစ်လုံမှုဟာကမ္ဘာပြဿနာတစ်ရပ်ဖြစ်ပြီးတစ်ချိန်ချိန်မှာတော့တေချာပေါက်ဖြေရှင်းရမှာပဲလို့ထရမ့်ကပြောပါတယ်တောင်မီနာအပန်းပြေမြို့မှာကျင်းပတဲ့အစည်းအဝေးအတွင်းကုံသွယ်ရေးနဲ့ပတ်သက်လို့လည်းဆွေးနွေးကြမှာဖြစ်ပြီးယာရီဥတုပြောင်းလဲမှုကုံတွေရေးကဏ္ဍနဲ့ပတ်သက်ပြီးထရမ့်ရဲ့ရည်တည်ချက်ပျော်ပြောင်းလာဖို့တခြားအဖွဲ့ဝင်ခေါင်းဆောင်တွေကမျှော်လင့်နေပါရယ်။ဖလုံရင်တိုင်းဝင်ရှော့ချဖို့လွန်ခဲ့တဲ့နှစ်နှစ်ကပဲရစ်သဘောတူညီချက်စာချုပ်ကိုအမေရိကန်ကလက်မှတ်ရေးထိုးထားတာနဲ့ပတ်သက်ပြီးဘလို့ဒီထရမ့်အနေနဲ့ဘလို့ရည်တည်သွားမလဲဆိုတာကိုအစည်းအဝေးအတွင်းဆွေးနွေးဖို့ရှိကြောင်းသမ္မတစီးပွားရေးအကြံပေးကပြောပါရယ်။2016ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲအတွင်းတုန်းကတော့ကမ္ဘာလုံးဆိုင်ရာပူနွေးမှုဟာလူတွေရဲ့စိတ်ကူးရင်ပြောကြားချက်တွေသာဖြစ်တယ်ဆိုပြီးတော့ထရမ့်ကပြောကြားခဲ့မှုပါရယ်ခင်ဗျာ။